တရုတ်နယ်စပ်နဲ့နီးတဲ့မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းဒေသမှာဝင်ငွေကောင်းတဲ့အလုပ်ရစေမယ်လို့အလုပ်ကိုင်လာရောက်ရှာဖွေသူတွေကိုသွေးဆောင်ဖျားယောင်ပြီးနောက်ဆုံးမှပြန်ပေးဆွဲတာပြည်ထစာလုပ်ငန်းတဲ့အာရမစေခိုင်းတာတွေရှိလာတယ်ဆိုတဲ့ရဲအစီရင်ခံစာကြောင့်အန္တရာယ်များတဲ့အဲ့ဒီဒေသကိုတွားရောက်အလုပ်ကိုင်ရှာဖွေတာမျိုးမလုပ်ကြဖို့တရုတ်အစိုးရကသူ့ပြည်သူတွေကိုသတိပေးထားကြောင်း South China Morning Post သတင်းမှဖော်ပြပါတယ်။အထူးသဖြင့်ကာစီနိုလောင်းကစားရုံတွေအွန်လိုင်းကတဆင့်ငွေကြေးလိမ်လည်မှုတွေပြည်ထစာလုပ်ငန်းတွေပြည့်နှက်နေတဲ့ရှမ်းပြည်ကိုကန့်ဒေသလောက်ကန်မြို့ဒူးစရိုက်နေမိဟာအလို့ကန်အတွက်ဒါမှမဟုတ်လာရောက်လေပတ်တဲ့တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကတရားဝင်ကုမ္ပဏီတွေမှာအလို့ကောင်းရမယ်ဆိုတဲ့ကြော်ညာတွေကြောင့်တရုတ်နိုင်ငံသားအများအပြားလိမ်လည်လှည့်ပြားခံခဲ့ရတယ်လို့တရုတ်နိုင်ငံသားဤဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ကိုကန့်ဒေသမှာတရုတ်စီးပွားရေးသမားတူကိုတနိုင်ငံနယ်သားတရုတ်တွေကဩဂုတ်လတည်းပြန်ပြီးဆွဲသွားတဲ့အမှုကိုပြီးခဲ့တဲ့အပတ်ကတရုတ်သတင်းတွေမှာဖော်ပြလာပါတယ်။အဲ့ဒီစီးပွားရေးသမားဟာပြီးခဲ့တဲ့ဇန်နဝါရီလထဲမှာမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ပြီးဇူလိုင်လထဲတယ်လီဖုန်းတွေရောင်းတဲ့ဆိုင်တစ်ခုဖွင့်ထားချိန်မှာလုပ်ဖော်ကင်ဘက်တီရဲ့ပြန်ပြီးဆွဲငွေညစ်တာမျိုးကိုကြုံခဲ့ရပေမဲ့မိသားစုတွေကအဝေးကနေငွေနဲ့လှမ်းရွေးခဲ့တာပါ။ပြန်ပြီးဆွဲသူတွေလို့မတင်ကားတဲ့တရုတ်လူမျိုးကိုအုပ်ကတော့မြန်မာရဲတပ်ဖွဲ့ကစက်တင်ဘာလထဲမှာဖမ်းဆီးခဲ့ပါတယ်ခင်ဗျာ။